အခုကြောက်ပြူစိတ်ကဲစီမံကိန်းရဲ့ဒီပမာဏအတော်များများကိုရှော့ချလိုက်တယ်လို့ဒုတိယဗန္ဒိုင်းဝန်ကြီးဦးဆက်အောင်ကပြောတယ်ဆိုပြီးတော့ writers သတင်းမှာတွေ့ရတယ်ဆိုတော့အင်ကယ်တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘာများသိရတာရှိပါလဲရှင
်အဲ့လိုပြောရဆိုတဲ့ဟာကတော့ဟိုသတင်းလောက်ပဲမေးကြလို့သိတာအင်ကယ်တော့ဒီကိစ္စနဲ့ပတ်သက်လို့တိုက်ရိုက်မသိပါဘူ
းဟုတ်ကဲ့အရင်နှုန်းကတော့ဒါ 9.3 ဘီလီယံအကုန်ကြခံတိဆောက်ဖို့ရည်ရွယ်ခဲ့တာပေါ့နော်အခုကြတော့ 1.3 ဘီလီယံပဲရင်းနှီးမြှုပ်နှံဖို့ဆုံးဖြတ်လိုက်တာလို့လည်းပြောတယ်ဆိုတော့အခုလို့ဒီပမာဏရှော့ချလိုက်တာပေါ့မှာအငယ်ဘယ်လိုမြင်ပါလဲရှင
်ဗိုလ်ယူမြင့်နေဆရာကတော့အငယ်ထင်တာပြောတာပါသူတို့ပစ္စည်းတွေပေါ်မှာလုပ်ငန်းတွေပေါ်မှာတန်ဖိုးတွေကတအားရင်းနှုံးမြင့်တာနဲ့တွေ့ပြီးတော့ဗိုလ်ယူမြင့်သွားကြဖြစ်နေရဲ့အခုကတော့တကယ်ဒေသအခြေအနေနဲ့နိုင်ငံမှာပေါ့ရှိနိုင်ငံတကာမှာပေါ့ရှိအမှန်နဲ့သူတို့ကြွက်လိုက်တဲ့အတွက်ကြောင့်ဒီလိုအပြောင်းလဲဖြစ်လာကြလဲဖြစ်ကောင်းဖြစ်နိုင်တာပေါ့လေနောက်တစ်ခါသူတို့လုပ်ငန်းလုပ်ငန်းနေရာတွေကိုပြန်ပြီးရစီစစ်တဲ့အခါတကယ်ကုန်ကြလာမဲ့ဟာတွေတွေ့တာလဲဖြစ်ကောင်းဖြစ်နိုင်ဒါပေမဲ့အကဲကဒီကိစ္စတွေကိုဟုတ်တယ်မဟုတ်တယ်လို့တော့မပြောတတ်ဘူးဘာလို့လဲဆိုတော့ကိုယ်တို့နဲ့တစ်ခါမှတိုင်မလျာဆွေးနွေးတာစကားပြောတာမှမရှိတော့ဒီကိစ္စတွေကိုပြောလိုက်လို့ရှိရင်ဟိုစိတ်မှာအရှင်းနဲ့ပဲပြောရတဲ့အခါကျတော့โอ้ใครๆมาบ่တော့ဘာမှမပြောနိုင်ပါဘူးခင်ဗျာ
ဟုတ်ကဲ့အခုလို့ရှော့ချလိုက်တဲ့အတွက်ဒေတာကန်တွင်အတွက်ကပေါ့ဘယ်လောက်ထိအကျိုးရှိနိုင်မလဲအကဲ
ရှော့ချလိုက်တဲ့ခါတော့ဒီဘက်ကဗမာပြည်ဘက်ကရင်းနှီးမြှုပ်မနှံကြမဲ့လူတွေအတွက်တော့ဟိုဝီကြီးဗိုလ်ယူနည်းနည်းနေတော့မှာပေါ့လေတရုတ်ကတော့တကယ်လုပ်ငန်းရှင်ပေါ့လုပ်ငန်းရှင်ကြီးဆိုတော့သူ့ရဲ့တန်ဖိုးကို1000မြင့်လဲ1000 2000မြင့်လဲ2000စသည်ဖြင့်ပေါ့သူကဟိုသူတတ်မှတ်တော့ဖြစ်နေတာကိုဒီတတ်မှတ်ချက်ပေါ်မှာမှဒီကလူတွေကအဲ့လောက်မဖြစ်သင့်ပါဘူးဒီလောက်ပဲဖြစ်တယ်ဆိုပြီးလိုက်ပြောနေကြတယ်ကိုအဲ့လိုလိုက်ပြောတဲ့အခါမှာပြန်ရှော့ပြီးတဲ့သဘောဖြစ်တဲ့ရောက်ဥပမာ30ရာနှုန်းဆိုလို့ရှိရင်ဘယ်လောက်ရမယ်40ရာနှုန်းဆိုဘယ်လောက်ရလောက်ဒီကစိုက်ရမယ်စသည်ဖြင့်ပေါ်လေအဲ့လိုရှော့ပြီးတဲ့သဘောမျိုးဖြစ်ပါလိမ့်မယ
်ဟုတ်ကဲ့အခုဒီစီမံကိန်းနဲ့ပတ်သက်ပြီးတော့ရောဒေတာခံတွေရောဘယ်လိုသဘောထားတွေရှိနေကြပါလဲအငယ
်ဒေတာခံဒီမှာတော့ဝင်းဝင်းလင်းလင်းဆိုရကပြောတဲ့ဆိုရဲအချက်လေဒီကလည်းသိပြီးတော့ဒေတာခံတွေသဘောပေါက်လာအောင်မရှိသေးဘူးလို့ထင်တယ်ဒေတာခံတွေကတော့ဒီတရုတ်တွေရဲ့ကုကျူးစည်းဘွားကိုအလေးထားတဲ့ဟိုသူတို့ရဲ့အရင်တွေ့တဲ့အတွေ့အကြုံတွေပေါ့ပိုက်လိုင်းစီမံကိန်းတို့ရေနံကျက်ဆက်ရုံစီမံကိန်းအဲ့လုပ်ငန်းတွေမှာတွေ့တဲ့အတွေ့အကြုံရတော့ဟိုဒေတာခံတွေကနည်းနည်းစိုးရင်ကြောင်းကြမှုတွေရှိရလေဘာဖြစ်လို့မြေယာရော်ကြီးတွေပြီးတဲ့အခါတကြိမ်တည်းတစ်ခါတည်းနဲ့ပြအောင်မပြီးပဲနဲ့အနောက်အချင်းချင်းခါခါတောင်းဆိုတဲ့ခါမှာပြီးတဲ့ဟာဒီရှိခဲ့တဲ့အတွက်ကြောင့်ဒေသခံတွေဆက်မှာတော့နည်းနည်းစိတ်ထဲမှာမတက်မတာတော့ရှိကြတာပေါ့
သူဒီစီမံကိန်းနဲ့ပတ်သက်ပြီးတော့အန်ကဲရဲ့သဘောထားအမြင်ဆိုရင်ရောအန်ကဲကဘယ်လိုများသုံးသပ်မလဲ
ဒီနေ့စိတ်ကအပေါ်မှာအန်ကဲက negative sense မရှိပါဘူး positive sense ထားလို့ပါတယ်ဒီလုပ်ငန်းကဒီဒေသကိုဒုက္ခပေးဖို့လာတဲ့လုပ်ငန်းတို့အဲ့လိုသုံးသပ်လို့တော့ဒီဒီမှာမဟုတ်ဘူးတရုတ်တရားသူတို့အကျိုးစီးပွားတက်လာရဲ့ရခိုင်တရားအကျိုးစီးပွားတက်လာတာမဟုတ်ဘူးမပြေအကျိုးစီးပွားတက်လာတာမဟုတ်ဘူးဆိုတော့တေးကြရဲဒါပေမဲ့ဒီလိုသူအကျိုးစီးပွားတက်လာရင်ကျွန်တော်တို့ဒီကဘာဒီဒီပေါ်မှာအခွင့်အလမ်းကြီးခံကြည့်နိုင်တယ်လေအခွင့်ရေးတွေဘာဒီတိရှောက်ရမလဲဆိုတာကျွန်တော်တို့ဒီကကိုယ်တိုင်ကြိုးစားရယူရမယ်ကိုယ်တိုင်ကြိုးစားရယူမယ်ဆိုတာဒေသခံအာဏာပိုင်တွေနဲ့လည်းဆိုင်မယ်ဒီကြောင့်သူအကျိုးရနဲ့လည်းဆိုင်မယ်ဒေသခံပြည်သူနဲ့ဆိုင်မယ်အဲ့လိုအခြေအနေကတော့အင်္ဂလိပ်ဒီဒီမှာတကယ်အကောင့်တွေပေါ်တဲ့အခါလောက်လာကြမှာအင်္ဂလိပ်လွတ်တော်ကိုယ်စားလှယ်တွေကလည်းဒီဟာဒီကိုဒီကြောင့်သူဆူရနယ်ပဲဖြစ်ဖြစ်ပြီးနယ်ဆူရနယ်ပဲဖြစ်ဖြစ်ဒီကြောင့်သူလွတ်တော်မှာပဲဖြစ်ပြီးနယ်လွတ်တော်မှာပဲဖြစ်ဖြစ်ဒါဒီကိုကတော့အခွင့်အခါကျုံလာကြရာကြီးရှိရင်အဲ့လိုကျုံလာတဲ့အခါအင်္ဂလိပ်ပြောကြဆွေးကြမှာပဲဒီသူတွေကလည်းအဲ့ဒီပြောဆိုဆွေးနွေးချက်တွေပေါ်မှာဘာပဲဖြစ်ဖြစ်ကျုံတရားဟို reaction တွေရောရှိလာကြပါဒီ reaction တွေမူတည်ပြီးတော့ကျွန်တော်ဆက်ပြီးအဲ့လိုကျွန်တော်ဆောင်ရွက်ကြရမှာပေါ့
ဟုတ်ကဲ့အခုဒီစီမံကိန်းကနေပြီးတော့ပေါ့လေတခြားဘာတွေများရနိုင်အောင်မလဲအင်ကဲဒီဒေတာအတွက်ဘာတွေအကျိုးရှိတာရလာနိုင်အောင်မလဲအင်ကဲ
ဒီစီမံကိန်းကတော့ရင်းနှီးစိတ်ကမ်းလို့ဆိုပေမဲ့ရင်းနှီးစိတ်ကမ်းနဲ့ဆက်နေတဲ့လုပ်ငန်းတွေရှိရလေဥမာအစားအုပ်တွေနံပါတ်ဆက်တွေရည်တွေနောက်စိုက်ခင်းပြုခင်းတွေတက်ဒီဖြစ်ပေါ့အဲ့တော့ဒီဒေတာမှာလုပ်ငန်းတွေရှိကြတဲ့အခါလုံးဝမတုံးဖို့ရည်ရည်လိုပဲရည်လိုလို့ရှိရင်ရည်ဒီကိုပဲမှသွားရှာမလဲဘာလုပ်မလဲဘယ်နည်းနဲ့ယူမလဲစသည်ဖြင့်ပေါ့စသည်ဖြင့်အလုံးလုံးစီရတော့အများကြီးရှိလာမှာပါဒေသခံတွေတော့ ဟိုအလောက်တိုင်းခွင့်လန်းကတော့ရှိလာမှာပါ
ဟုတ်ကဲ့ဟုတ်ကဲ့အရင်အစိုးရလက်ထက်နဲ့အခုလက်ရှိအစိုးရလက်ထက်ရခိုင်ပြည်နယ်ရဲ့အထွေထွေအခြေအနေမှာဆိုလို့ရှိရင်ဘာတွေထူးခြားမှုရှိတယ်လို့ပြောနိုင်မလဲအင်ကဲ့
ဒီကြောင့်သူ့အစိုးရကလည်းရခိုင်သားတွေအရေးကိုစိတ်ဝင်စားကြတဲ့ကလားတွေလို့ခေါ်တဲ့ဗန်ဂလီမွတ်စလင်တွေရဲ့အရေးကိုစိတ်ဝင်စားကြတာကပိုပြီးတော့ညနေတယ်လို့ရခိုင်တွေရဲ့အတင်းတလုံးမှာခံစားကြရတယ်ဒီဘာရေးရပြမယ်ဆိုလို့ရှိရင်တော့အရင် USCB ဆွေရလက်ထက်နဲ့ဒီဆွေရလက်ထက်မှာတနိုင်ငံလုံးအတိုင်းအတာနဲ့လဲစီးပွားရေးတိုးတက်တဲ့နေသားတွေမတွေ့ရတလို့ရခိုင်ပြည်စီးပွားရေးကတော့အရင်ဆွေရလက်ထက်ထက်အများကြီးလိမ့်ကျနေပါတယ်အဖက်မှာတော့ဒီမှာဘယ်မလီမွတ်စလင်ဒီကိုအကြောင်းပြုပြီးတော့ရခိုင်ပြည်မြောက်ပိုင်းမှာလမ်းမဆက်တဲ့ရေးတွေဟိုလမ်းတွေဖောက်ပေးနေတဲ့တရားတွေစောက်ပေးနေတဲ့တရားစင်ပြီးတွေရရှိရေးအတွက်ဆောင်ရွက်ပေးနေတဲ့ဆွေတွေဟာတော့ဒါကအပြုတ်သဘောနဲ့ကြည့်လို့ရှိရင်ကောင်းပါတယ်
โอเคအင်္ဂလိပ်ခုလိုဖြည့်ချပေးတာကျေးဇူးများကြီးတင်ပါတယ်ရှင်
ဟုတ်ပါတယ်ခင်ဗျာကျေးဇူးတင်ပါတယ်